ဆရာရှင်များခင်ဗျာမြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်တန်းတစ်နှစ်အတွင်းမှာနိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းညီညာရေးကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးနိုင်ငံတော်ခြေပြမင်ကွန်မှာတိုင်းပြည်ငံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကပြောကြားသွားပါတယ်။ပြည်သူနဲ့အတူဆိုတဲ့ဆောင်ပုဒ်အသစ်နဲ့လည်းရှေ့ဆက်သွားဖို့ပြောကြားသွားတဲ့ဒီတော်အောင်ဆန်းစုကြည်ရဲ့မင်ကွန်ပေါ်မှာသဘောထားအမြင်တွေကိုကျွန်တော်တို့လက်လန်းမိသလောက်ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။အခုတော့ကျွန်တော်တို့ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလီလိုင်းပေါ်မှာရောက်ရှိနေပါပြီ။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပြည်သူ့လွတ်တော်ကိုယ်စားလှယ်အောင်တူဖြစ်တဲ့ဦးရထုံးသဘောထားကိုရေဝီရသဘောထားကိုကျွန်တော်အရင်နားထောင်နေပါတယ်။ဒေါ်အောင်ဆန်းစုကြည်ကတော့ဒီလူလူကမျောလင်းသလောက်အပြောင်းလဲမဖြစ်တာကိုအတိအမှတ်ပြုပြောတော့ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲတိုးတက်တဲ့အပိုင်းတွေရှိရဲအစိုးရကလုံနိုင်စွမ်းရှိသလောက်လုပ်နေရဆိုပြီးတော့လည်းပြောတော့ပါတယ်။ဆိုတော့ဒီအစိုးရကဒီနှစ်တာလုပ်ခဲ့တာတွေကဒီမိန်ကုံးမှာထင်ရခဲ့လားဦးရထုံးရဲ့သဘောထားဆွေးနွေးပြပါခင်ဗျ။အ
ဲဒီမိန်ကုံးမှာတော့ဒေါ်အောင်ဆန်းစုကြည်ကဒီရေးကြည့်တဲ့ကိစ္စအပိုင်း၃ပိုင်းခွဲပြီးတော့သူပြောသွားတာပေါ့လေအဲ့လိုပြောသွားတဲ့အခါမှာတစ်ခုလုံးခြုံပြီးတော့ပြောမယ်ဆိုရင်တော့ဒီအပိုင်း၃ပိုင်းဟာဒီရှင်းရှင်းလင်းလင်းနဲ့အဲတို့ထိထိရောက်ရောက်ပြောကျင်တဲ့အပိုင်းကိုဒီပုံပေါ်အောင်မပြောနိုင်နဲ့ရောထွေးပြီးတော့ဟိုခေါင်းစဉ်တစ်ခုတက်ပြီးပြောနေတဲ့အချိန်မှာတခြားကိစ္စတွေဝင်ပြီးတော့ရောပြောမိတာအဲတစ်ခုနဲ့ကအဲဒီပိုင်းပိုင်းခြားခြားမရှိတာအဲ့ဒါလို့ဒီတွေ့ရတယ်ပေါ့နော်အဲ့တော့သူကအဓိကပြောချင်တာကတော့သူတို့ဆိုးရတက်လာတဲ့အချိန်မှာအပြောင်းလဲသူတို့ဒီရွေးကောက်ပွဲမတိုင်ခင်ဂရီပေးခဲ့တဲ့အပြောင်းလဲ change ဆိုတဲ့ဥစ္စာကိုလုပ်လိုက်လုပ်နိုင်ခဲ့ပြီအဲ့စနစ်အပြောင်းလဲကတော့သူတို့အစိုးရအဖွဲ့ရဲ့တာဝန်ဖြစ်တယ်ပြည်သူလူထုဒေသကအပြောင်းလဲကတော့ပြည်သူလူထုတွေကိုယ်တိုင်လည်းပြီးပါပဲဆိုပြီးတော့နိုင်ငံရေးအပိုင်းကိုသူပြောသွားတယ်။နောက်ဒုတိယအပိုင်းကတော့မျိုးသားယဉ်ကြားစေရေးနဲ့နိုင်ငံရေးကိစ္စအဲ့ဒီမှာလည်းအခက်အခဲတွေရှိတယ်ဆိုတဲ့အကြောင်းကိုပြောရင်းနဲ့ဒီကျွန်တော်တို့ဟိုဒီဟွာပေါ့နော်ဒီအစိုးရအဖွဲ့ဝင်တွေကိုနိုင်ကောကျွန်တော်တို့နိုင်ငံရေးဆွေးနွေးတဲ့အဖွဲ့တွေရဲ့အဲစိတ်ထဲမှာပါအဂရိတရားကျင်းဖို့ဆိုတာကိုသူကပြောသွားတယ်ဒီမှာကျွန်တော်တို့ဒီဆွေးနွေးစူးစမ်းပေမဲ့လည်းเนาะလို့တလောက်တော့ပိတ်ချိရရောက်ကြီးတော့မအောင်မြင်သေးဘူးဆိုတဲ့ဥစ္စာကိုသူဝန်ခံသွားတယ
်။ဟုတ်ကဲ့။
နောက်ဆုံးတစ်ချက်ကတော့ပြည်သူလူထုပေါ်မေတ္တာထားရေးဆိုတာပြောရင်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုဟိုအခုမှကျွန်တော်တို့ဒီအလုံးတိုင်းတွေဖွံ့ဖြိုးတိုးတက်လာဖို့အတွက်အဲလမ်းမဆက်သွယ်ရေးတွေလက်စမီရရှိရေးတွေအတွက်စပြီးတော့လုပ်ပါမယ်ဆိုတဲ့ဥစ္စာကိုဝန်ခံသွားတာပေါ့နော်။အဲလိုကျွန်တော်တို့ဒီတုံ့တက်လို့ရပါတယ်။
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုစာရင်းနဲ့ပေးပို့တော့နောက်ဒီ Facebook ပေါ်ကနေကျွန်တော်တို့လှမ်းပြီးတော့ရေးမှတ်ချက်တွေပေးထားတယ်တချို့ရှိပါတယ်ဒီထဲမှာ Facebook ပေါ်ကမှတ်ချက်ဟိုတစ်ခုနှစ်ခုအရင်ဆုံးကျွန်တော်ဒီနေရာမှာဖော်ပြချင်ပါတယ်တစ်ခုကတော့ထထချီဆိုတဲ့အကောင့်နဲ့ပါသူကတော့အမေပြောသွားတာတွေကမြန်မာပြည်သူတွေအတွက်အားရနေပါပဲတကယ်စေနာမြစ်တာတွေနဲ့လှုပ်ဆောင်နေရဆိုတာအကျွမ်းမြတ်ယုံကြည်ရဲ့အခက်အခဲဆိုတာတော့ဘာလို့လဲရှိနေမှာပဲဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ကျော်စန်းဝင်းဆိုတဲ့အကောင့်ပါရှင်မှာသူကတော့အရင်ဆောင်ဘုတ်ကပြောင်းလဲချိန်တက်ပြီလို့မဲဆွဲစီယုံခဲ့တာမြန်မာပြည်ပြောင်းလဲဖို့ယူခြင်းနဲ့ပေးခဲ့တာပါတဲ့ပွဲထက်ကနေရုံးထွက်နေရတဲ့အစိုးရတရားတနည်းဆိုတဲ့အချိန်နဲ့ပြည်သူတွေရဲ့ဆန္ဒတွေအားလုံးကိုဘယ်နည်းနဲ့မှလုံးမပေးနိုင်ပါဘူးတဲ့တိုင်းနာစစ်ပွဲကတမျိုးရခိုင်ကိစ္စကတပုံဒီပြဿနာတွေကိုပြည်သူတွေနဲ့အတူရင်ဆိုင်ဖြေရှင်းသွားရင်ပြည်လည်နိုင်ပါလိမ့်မယ်ဆိုတဲ့ယူရခြင်းနဲ့ပြည်သူတွေနဲ့အတူလို့ပြောလာလို့ထင်ပါတယ်ဆိုပြီးသူသဘောထားကိုရေးပါတယ်ဒါကြီးကတော့ Facebook ပေါ်ကကျွန်တော်တို့ပေးထားတဲ့မှတ်ချက်တချို့ပါဆိုတော့ဒီနိုင်ငံတကာသတင်းမီဒီယာတွေမှာတော့ဒီအစိုးရတဲ့လက်ထက်မှာအပြောင်းလဲတွေနှေးနေတယ်ဆိုတော့နိုင်ငံတော်အတိုင်းအမြင်ကပုံကူရဲ့မင်းကုန်းထဲမှာအတိအမှတ်ပြုလက်ခံပြောဆိုတယ်ဆိုပြီးတော့သတင်းတွေဖြစ်နေဖော်ပြတာကိုတွေ့ပါတယ်ဆိုတော့ဒီနေ့မှာကျွန်တော်ဟိုသတင်းစာဆရာဦးမြင့်ကျော်ကိုမေးချင်ပါတယ်ဆိုတော့ရေဘူးရအဖြစ်မြန်မာသတင်းမီဒီယာတွေနဲ့လူလူချားမှာရောမင်းကုန်းပေါ်မှာရေဘူးရအဖြစ်ဘလို့သဘောထားမျိုးတွေရှိတာတွေ့ရလဲ
ဟုတ်ကဲ့ဟိုလူလူကတော့ဟိုနိုင်ငံရေးသမားတွေကိုမပြောဘူးပေါ့နော်တာမန်လူလူကတော့ဒီမင်းကုန်းရဲ့ဟိုဒေါ်ဆန်းစုကြည်ရဲ့ရိုးရိုးသားသားပြောဆိုမှုပေါ့လေသူ့ရဲ့သကလုံးတွေကဟောပွင့်ပွင့်လင်းလင်းရိုးရိုးသားသားပြောဆိုမှုအဲ့ဒါတွေကိုသူတို့ခံစားရပြီးတော့ဟိုသဘောကျကြတဲ့ဟာမျိုးတော့ဟိုကြားရတော့ပေါ့နော်အများစုကတော့သဘောကျကြကြားတယ်ဟိုဒါပေမဲ့နည်းနည်းလေးဟိုဒီထက်ပိုပြီးတော့ဟိုတိတိပပဘယ်လိုမျိုးစီးပွားရေးကိုလုပ်မယ်လို့ဘယ်လိုမျိုးအပြောင်းလဲကိုလုပ်မယ်လို့အဲ့ဒါမျိုးကိုနားထောင်မှုမျောလင့်နားတဲ့တချို့တော့သူတွေအနေနဲ့တော့ဒီမိကုံကဟိုမျောလင့်ထားတဲ့လောက်အသေးစိတ်ဟိုပြောဆိုတာမျိုးမရှိဘူးလို့အဲ့လိုမျိုးခံစားရတာလည်းရှိတယ်။နောက်တစ်ခုကတော့ လွတ်တော်နဲ့အစိုးရအဖွဲ့ရဲ့ဟိုကိုယ်ကိုယ်ပြပြမရှိဘူးပေါ့နော်လွတ်တော်အပေါ်မှာဒီပါတီရဲ့ဩဇာလွှမ်းမိုးမှုတော့အဲ့လိုကိစ္စမျိုးတွေကိုလည်းဟိုပြောဆိုသွားတာမရှိရရဲ့နောက်ကတရားဥပဒေစိုးမိုးမှုအခုချိန်ထိသိပြီးတော့ထူးထူးခြားခြားမရှိသေးတဲ့ဟာမျိုးအဲ့ဒီအခြေအနေမျိုးတွေမပြောသွားတာရဲ့အဲ့ဒါမျိုးကိုတော့ဟိုကြားကျင်ရတယ်ဒီဟာမျိုးအခြေအနေနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုမျိုးမှတ်ချက်ပေးမလဲဆိုတော့အဲ့ဒါမျိုးတော့မကြားရပေါ့နော်အဲ့ဒီအပိုင်းတွေကတော့ဟုတ်ကျွန်တော်တို့အနေနဲ့လည်းနားထောင်ကြတဲ့အပိုင်းတွေပေါ့နော
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုတိုက်လေလိုင်းဆွေးနွေးပွဲကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်ဒီထဲကတော့ဒီဒေါက်တာတန်းတင်ပါသူကမြင်းမှုစကိုင်းတိုင်းမြင်းမှုမျိုးပါပါဒေါက်တာတန်းတင်ရဲ့သဘောထားကိုလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒေါက်တာဆန်းစုကြည်ပြောသွားတယ်ကျွန်တော် NLD ရဲ့ဆောင်ပုတ်ပေါ့နော်ပြည်သူနဲ့အတူဆိုတာကိုကျွန်တော်တော်တော်ကြိုက်ပါတယ်ဒါပေမဲ့လို့အဲ့ဒီဆောင်ပုတ်တိုင်းအောက်ခြေကလိုက်နာမယ်ဆိုမှပိုကောင်းမှာပါအခုကငါတို့နိုင်ရတဲ့ပါတီပဲဆိုပြီးတော့ပြည်သူကိုမတိုင်မြင်ဘူးလုံချင်အားလုပ်တယ်အာဏာရှင်ဆန်ဆန်လုပ်တယ်ဆိုတာကိုကျွန်တော်တွေ့နေရပါတယ်ဥပမာကျွန်တော်မျိုးမှာဘုလို့ကြီးကိုမရှိပါဘူးအခုကြီးရုပ်ကိုလူသူမမြင်ရတဲ့ကလားတင်းကြီးမှာထားဖို့လုပ်နေရပါတယ်ဒီလိုမြင်နေတာကတော့မြို့လေကောင်မှာကျွန်တော်မုံရမှာလည်းမြို့လေကောင်မှာသခိုင်းမှာလည်းမြို့လေကောင်မှာချောင်းမှာလည်းမြို့လေကောင်မှာသူကပြည်သူမကြိုက်တဲ့နေရာမှာတွားပြီးတော့ထားဖို့ပါတီရဲ့ဆုံးဖြတ်ချက်နဲ့လုပ်နေပါတယ်။ဒါပြည်သူနဲ့အတူဆိုတဲ့ဆောင်းပုံးနဲ့လုံးဝကွဲလွဲနေပါတယ်။သူကတိုင်းဝန်ကြီးချုပ်ကနေခွင့်ပြုတယ်ဆိုပြီးတော့ထိုးတင်းလုပ်နေကြပါတယ်ခင်ဗျာ။ဆောင်းပုံးနဲ့ကဲညီအောင်လုပ်ရင်ကောင်းမယ်လို့ထင်ပါတယ်။တိုင်းဝန်ကြီးချုပ်ရောဆောင်းပုတ်ကိုလိုက်နာပါလို့ကျွန်တော်အနေနဲ့ကြံပြုလိုပါခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်တို့ဟိုဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်။နောက်တစ်ခုကအခုကျွန်တော်တို့စာပေးပို့ထားတာလည်းရှိပါတယ်။ကုမဲအောင်ဆိုတဲ့ပုဂ္ဂိုလ်ကသူ့ရဲ့စာကိုလည်းမိုက်တန်စင်ကျေးဇူးပြုပြီးတော့ဖတ်ပြပေးပါဦး။
ဟုတ်ကဲ့ပါရှင်။သူရေးသားထားတာတော့ကျွန်တော်နာမည်ကုမဲအောင်ပါ။ပြည်သူတွေဆိုတဲ့ကျွန်တော်တို့တွေကဝိုင်းပြီးတော့ contract တိုက်အသစ်စောက်ပေးဖို့ NLD ကိုယုံကြည်ကြည်နဲ့ထိုးအပ်လိုက်ပါတယ်။ပြည်내တိဆောက်ရေးကိုကြကြနနမတိဆောက်နိုင်တာလား။တိဆောက်ခွင့်အခက်အခဲတွေရှိနေရလား။ဘယ်လိုကစပြီးတော့တိဆောက်ရမှမသိလို့လားတော့မသိဘူးအခြေခံလူရန်းစားဘဝတွေကပိုးပြီးတော့ခက်ခဲလာနေတာကိုတွေ့နေရပါတယ်အစိုးရဆိုတာကြောက်စရာမဟုတ်တော့တဲ့အခြေအနေတည်းကဖန်တီးပေးခဲ့ပြီဆိုပေမဲ့လည်းတကယ်အမှန်တရားနဲ့အတော်ကင်းကွာနေတဲ့မိန်ကွန်းလို့ဆိုကြပါတယ်ပြည်သူနဲ့အတူရှေ့ဆက်ပြီးတော့အတူတကွာခြိတက်ချင်းရင်အောက်ခြေထိထိတွေ့ပါပြည်သူအတန်စစ်စစ်ကြားအောင်ဆောင်ရွက်ပါကလထိုင်းမို့ရောက်ပြီးငါတကောကောပြီးတော့ဘဝမိနေသူတွေများစွာရှိနေပါ၍တေချာစီစစ်နိုင်မှကျွန်တော်တို့တိုင်းပြည်တိုးတက်ပါမည်လို့ပြောလိုက်ပါစီလို့យေတာထားတာပါ။ဟု
တ်ကဲ့ကျေးဇူးပါ။ဒါတော့ဆက်သွားဒီဒေါက်တာတန်းမြင့်ဒေါက်တာတန်းတင်ပြောသွားတဲ့သဘောထားနဲ့ခက်ဆင်စင်ပါပဲ။ဆိုတော့ဒီဆက်သွားဆိုတော့ကိုမြင့်ကျော်လည်းထောက်ပြသွားတာရှိပါတယ်။ကျွန်တော်ကဒီမှာမင်းကုန်းနဲ့မှပြောသွားတာတွေနဲ့ပတ်သက်လို့ဆွေးနွေးနေရဆိုရင်လည်းပြောမသွားတဲ့ကိစ္စတွေကိုလည်းကျွန်တော်တို့ကြီးဖို့လိုလိမ့်မယ်ထင်ပါတယ်။အထူးသဖြင့်ကတော့ဒီ NLD ကအစိုးရမဖြစ်ခင်မှာတခြားလုံးပြောလာခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်မဲ့ကိစ္စမျိုးတွေနဲ့ပတ်သက်လို့လည်းဟိုဘာမှဟိုထက်သွင်းပြောကြားသွားတာတွေမရှိပါဘူး။အဲဒါဆိုတော့ဒီဒါနဲ့ပတ်သက်လို့ဥယျာဉ်ထွန်းသဘောထားဘယ်လိုရှိလဲ။အခုမင်းကုန်းနဲ့မှမပါတဲ့ကိစ္စတွေအရေးကြီးပြီးကြံခဲ့တဲ့ကိစ္စတွေဘာတွေရှိရလို့မြင်လဲ
။အဲမှန်ပါတယ်ဗျ။အေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတို့ကျွန်တော်တို့အခုဉာဏ်ဉာဏ်ရေးဆွေးနွေးပွဲမှာဆိုလို့ရှိရင်လည်းတကယ်လက်တွေ့မှာရင်ဆိုင်နေရတဲ့ပြဿနာတို့တိတိကျကျလေးတွေပေါ့အခက်အခဲလေးတွေပေါ့အဲ့ဒါတွေကိုကျွန်တော်တို့ဟိုပြောသွားတာမတွေ့ရပါဘူးအဲ့လိုမပြောတာကကျွန်တော်စိတ်ထဲမှာတော့တမင်တရားကိုဒီမပြောဘဲနဲ့ခြံထားလို့ပုံရပါတယ်အဲဒါတွေပြောလို့ရှိရင်ဟိုကောင်းကျိုးတဲ့ဆိုးကျိုးညာဖြစ်စေမလားပေါ့နော်ဒီလူသားရင်ကြားစီရေးဆိုတဲ့ဥစ္စာကိုပြောရင်းနဲ့ငငယ်ပြဿနာနဲ့ဒါနဲ့လည်းဆက်ဆက်နေပါတယ်လို့ပြောပြီးတော့တက်မတော်နဲ့ဒီ NLD အစိုးရနဲ့ကြားမှာညှိနှိုင်းရတဲ့အခက်အခဲတွေကိုဒီပုံမှန်လေးနဲ့ထုတ်ပြီးတော့ပြောမသွားဘဲခြံသွားတာကိုတွေ့ရပါတယ်။နောက်သူအနေနဲ့ဟိုဒီကျွန်တော်တို့ NLD အစိုးရတက်လာတဲ့အချိန်မှာအအောင်မြင်ဆုံးလုပ်နိုင်ခဲ့တဲ့ကျွန်တော်တို့အမေရိကန်ရဲ့ sanction ပေါ့ sanction ရုပ်သိမ်းအောင်ဟိုစူးစမ်းဆောင်ရွက်နိုင်တဲ့ကိစ္စကိုလည်းဒီမိန်ကွန်းမှာဖော်ပြမသွားပါဘူးဒါတွေကဒီ NLD အစိုးရအတွက်အမှတ်ရဟိုအမှတ်ရမဲ့ကိစ္စတွေဖြစ်ပါတယ်ဒါတွေလည်းအမှန်တကယ်ကတော့ဖော်ပြပြီးတော့အချက်အလက်နဲ့ဒီကောင်းကျိုးတွေကိုကျွန်တော်တို့ဒီဖော်ပြနိုင်လို့ရှိရင်ပို့ပြီးတော့ဟိုအသက်ဝင်မှာပေါ့လေဒီမိန်ကွန်းကအဲ့ဒါလို့ကျွန်တော်တို့ခံစားရပါတယ်
โอเคกูมีจ่อในตัวเราครับเนี่ยกูมีจ่อแล้วซะซัวแล้วดีเก่งเนี่ยเฉล็ดที่อาเนี่ยกิสาမျိုးนี่นอกทุกอ่ะติชาပြောတယ်ပြောထိုက်တဲ့ဟာကြီးပါမလာဘူးမျောလဲထားပြီးတော့နားထောင်နေတဲ့အတန်ဒီဟိုကိစ္စမျိုးကြီးပါမလာဘူးဆိုတာမျိုးပြောပါတယ်ဆိုတော့ဒီဖွဲ့စည်းအချက်ပုံအခြေခံဥပဒေဟိုပြင်ဆင်ရေးကိစ္စမျိုးနဲ့ပတ်သက်လို့တကယ်တော့ energy ကဟိုအစိုးရမဖြစ်ခင်တော့ဒီဆိုင်မှာဟိုတော်တော်ပြောခဲ့တဲ့ကိစ္စဒါကြီးပါမလာတဲ့အပေါ်မှာရောကိုမြင့်ကျော်သဘောထားဘယ်လိုရှိလဲ
โอเคโอ้ဖွဲ့စည်းအချက်ပုံပြင်ဆင်ရေးကိုအခုကျွန်တော်တို့ဟိုကြားသိရတဲ့လောက်ပေါ့လေကြားသိရဆိုတာအများပြည်သူကြားသိရတာတော့မဟုတ်ဘူးဒီနိုင်ငံရေးနဲ့ပတ်သက်တဲ့ဒီသတင်းမီဒီယာနဲ့ဟိုဟိုလွတ်တော်ကိုယ်စားလှယ်တွေ NND ဘက်ကကိုယ်စားလှယ်တွေနောက်က NRPC တို့ဘာလို့လဲတွေ့တဲ့အခါမှာသူတို့ကတော့ဒီတော့ဟိုငင်းငယ်ရေးဖြစ်စဉ်ငင်းငယ်ဆွေးနွေးမှုနဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဒီဖြစ်စဉ်ကြီးနဲ့ဟိုနိုင်ငံရေးဆွေးနွေးပြီးတဲ့နောက်မှာမှဟိုဖွဲ့စည်းပုံပြင်ဆင်ရေးကိုတပါးလေးလုပ်မယ်ဆိုတဲ့ဟာမျိုးကိုအယူဆမျိုးကိုသူတို့ဟိုပြောင်းလဲသွားတဲ့သဘောမျိုးတွေကျွန်တော်တို့သိရတာပေါ့နော်ဆိုတော့ဒီဟာကဟိုဟိုဘဝင်ကြတာမကြတာတပိုင်းပေါ့လေသို့တော့အဲ့ဒီဟာလည်းပြည်သူကိုဟိုချပြတဲ့နဲ့သိတဲ့နဲ့လို့ကျွန်တော်တို့ထင်တယ်ကျွန်တော်တို့ကတော့အဲ့လိုမေးမြန်းမှုတွေအများသိရတယ်သို့တော့ဟိုတချို့တော့ကိုယ်စားလှယ်တွေပြောတယ်အဲ့ဒီငင်းငင်းဖြစ်စင်တဲ့မှာထဲထဲဝင်ပါနေတဲ့ကိုယ်စားလှယ်တွေကအဲ့လိုပြောတယ်သို့တော့ပြည်သူကလည်းဒီခြေခံဖွဲ့စည်းခြေပုံခြေခံဥပဒေပြင်ဆင်ရေးဆိုတာအေးငင်းငင်းဖြစ်စင်တဲ့တပါးလေးပဲလုပ်တော့မယ်ဆိုတဲ့ဟာကိုပြည်သူတွေလည်းသိတဲ့တယ်လို့ကျွန်တော်ထင်ပါတယ်ဟိုအခုချိန်ကြီးတော့ပြည်သူကအဲ့ဒီဟာကိုကိုယ်ပြပြမသိရတဲ့အနေထားဖြစ်နေတာပေါ့နော်
ဟုတ်ကဲ့ပါကွန်မြူနတီကျေးဇူးပါကျွန်တော်တို့အခုဒီဆွေးနွေးပွဲအတွက်ကိုစာတချို့ပေးပို့ထားတာကိုလည်းပဲတလက်စာရဲနဲ့ဖော်ပြပေးချင်ပါတယ်အရင်ဆုံးစာတစ်စောင်ကတော့ကျွန်တော်တို့တိန်လွာမိုးဆိုပြီးကျွန်တော်တို့ Facebook ကပေးပို့ထားတာပါမဆုမွန်ဖတ်ပြပေးပါခင်ဗ
ျကျွန်တော်ကနိုင်ငံရေးပညာရေးစီးပွားရေးနားမလည်ပါဘူးဒါပေမဲ့လူမှုရေးကိုတော့နားလည်ပါတယ်ညံမီတလောက်အကြံပေးချင်ပါတယ်အခုအစိုးရကိုမကောင်းဘူးလို့မပြောစေချင်ပါဘူးတင်ပြီးလို့နိုင်ငံကိုတော့အုပ်ချုပ်နေပြီလေမကောင်းဘူးလို့မပြောစေချင်တာကကျွန်တော်တို့တနိုင်ငံလုံးလေးစားရတဲ့လွတ်လပ်ရေးဖခင်ရဲ့တမိဖြစ်နေလို့ပါအမေစုဟာအသူ့အဖေရဲ့ခြေရာကိုနင်းပြီးတော့နိုင်ငံကိုတိုးတက်ပြောင်းလဲအောင်လုပ်မှာပါသူ့အဖေရဲ့နာမည်ကိုဖျက်ဖို့နိုင်ငံကိုအုပ်ချုပ်တာမဖြစ်နိုင်ပါဘူးဒီတော့ပြောင်းလဲဖို့ကအမေစုကစွမ်းအားမရှိပါဘူးတယောက်တည်းတစ်ဖွဲ့တည်းပြောင်းလဲလို့မရသလိုပြည်သူဘက်ကနေအစိုးရပြောင်းလဲလိမ့်မယ်ဆိုပြီးထိုင်နေလို့မှမရတာအစိုးရကပညာရေးဖွံ့ဖြိုးဖို့လုပ်ရင်ပြည်သူကပညာရှင်ဖြစ်ဖို့ကြိုးစားရမယ်။ပညာတက်မှတွေးခေါ်တတ်မယ်။တွေးခေါ်တတ်မှစီးပွားရေးလုပ်တတ်မယ်။စီးပွားရေးလုပ်တတ်မှလူမှုရေးတတ်မယ်။လူမှုရေးတတ်မှလူမျိုးမရွေးဘာသာမရွေးညီကိုမောင်နှမတွေလိုချစ်ခင်တတ်မယ်။အဲ့လိုချစ်ခင်တတ်မှသာရာဇဝတ်မှုတွေ၊မရိမှုလူတတ်မှုမွေးစေမှုတွေလည်းပပျောက်သွားမှာဖြစ်ပါတယ်။ကျေးဇူးအထူးတင်ပါတယ်တဲ့။တိမ်လွာမိုးပါ
โอเคมาตามาสมองเราတို့ Facebook ကနေဟိုပို့ထားတဲ့မှတ်ချက်ကိုမဆုံမဖတ်ပြပေးခဲ့တာပါဆိုတော့ကျွန်တော်တို့ဒေါ်ဆက်စစ်ကြီးရဲ့ဒီမိန့်ခွန်းထဲမှာလည်းဒီဟိုသူပြောသွားတာရှိပါတယ်အစိုးရစနစ်ကိုပြောင်းဖို့ကြိုးစားတဲ့နေရာမှာပြည်သူလူထုအနေနဲ့လည်းတာဝန်ယူမှုရှိဖို့လိုတယ်ဆိုတော့ပြောသွားပါတယ်ဆိုတော့ဒီနေရာမှာဟိုဥယျထုံးမေးချင်ပါတယ်လူထုအနေနဲ့ရောဘာတွေဟိုတာဝန်ယူဖို့လိုစလဲလူထုဘက်ကဟိုလှုပ်ဆောင်ပေးဖို့အားနည်းနေရရောရှိနေသလား
အပြောင်းလဲဆိုတဲ့ဥစ္စာမှာကျွန်တော်တို့ဒေါ်ဆန်းစုကြည်ရဲ့မိန့်ခွန်းမှာဖွင့်ဆိုထားတာကတော့စနစ်အပြောင်းလဲနဲ့ပြည်သူလူထုအပြောင်းလဲဆိုပြီးတော့သူကအဲ့လိုဖွင့်ဆိုထားတာပေါ့လေကျွန်တော်အမြင်ကတော့ဟိုအပြောင်းလဲဆိုတာဒီအစိုးရရန်အစိုးရအဖွဲ့ထိပ်ဆုံးမှာရှိတဲ့အစိုးရအဖွဲ့အပြောင်းလဲနဲ့အောက်မှာရှိတဲ့ကျွန်တော်တို့ဟိုရန်တရားပေါ့ရန်တရားဆိုဒီမှာဝန်ထမ်းတွေပေါ့နော်အောက်ကကျွန်တော်တို့ပြုံးကနေပြီးတော့ညွှန်ချုပ်အထိပေါ့အဲ့ဒီနှစ်ခုရှိတယ်လို့ထင်ပါတယ်အဲ့တော့အခုတို့ NLD အစိုးရအနေနဲ့ကတော့ထိတ်ဆုံးအစိုးရအဖွဲ့အပြောင်းလဲလုပ်လိုက်နိုင်ပြီအဲ့ဒီအစိုးရအဖွဲ့ကိုလည်းတန့်ရှင်းအောင်အဂတိတရားကျင်းအောင်ဒေါ်ဆန်းစုကြည်စူးစမ်းနေတယ်အောင်မြင်တယ်လို့လည်းကျွန်တော်တို့ယူဆပါတယ်ဒါဟိုဘုဒ္ဓတိတော့ဘာမှဆိုးရွားမကြောက်အောင်ပေါ့ဒါနည်းနည်းပါးပါးအပြစ်ရှိတဲ့လူတွေလည်းအရေးယူလိုက်နိုင်မယ်ဆိုတာကိုသူဖော်ပြပါတယ်အဲ့ဒီအောက်ခြေကဒီရန်တရားကြီးမှာကတော့ကျွန်တော်တို့ပညာရေးမှာတရားစီရင်ရေးကဏ္ဍတွေမှာနောက်ပြည်သူလူထုနဲ့ဆက်ဆံတဲ့ကဏ္ဍတွေမှာအပြောင်းလဲတွေကသိပ်ပြီးသိတာထင်ရှားတာမရှိဘူးအဲ့ဒီဟာတွေကိုပါဝင်ဖို့ဆိုရင်ကျွန်တော်တို့ကစနစ်တစ်ခုကိုညွှန်ပြဖို့လိုပါတယ်ဘယ်လိုဟာမျိုးလဲဆိုလို့ရှိရင်အပြန်အလှန်ထိန်းကျောင်းရမှာပေါ့အဲ့တော့ပြည်သူလူထုရဲ့ကိုယ်စားဒီစွတ်တော်ကိုယ်စားလှယ်တွေကနေတစ်ဆင့်အဲ့ဒီအစိုးရအဖွဲ့ဒီရန်တရားကြီးကိုခေါင်းဆောင်နေတဲ့ဝန်ကြီးတွေကိုစွတ်တော်ကနေပြီးတော့ဘေးကွန်းနေမေးချင်းကျွန်တော်တို့အစိုးရတင်ခြင်းအားဖြင့်အပြန်အလှန်ထိန်းကျောင်းပေးပါအစိုးရမျိုးဆိုလို့ရှိရင်တော့ဒါနည်းနည်းပို့ပြီးတော့လက်တွေ့ကျလိမ့်မယ်လို့ထင်ပါတယ်အဲ့တော့ပြည်သူလူထုဘယ်လိုပါဝင်ရမလဲဆိုတော့ကိစ္စမှာကျွန်တော်တော့အဲ့ဒီလိုပဲနားလည်ပါတယ်အဲ့ဒီအခန်းကဏ္ဍလေးကိုပြောဖို့သူကြံသွားတယ်လို့ကျွန်တော်ယူဆပါတယ်
โอเคเจซุบครับตอดชินนี่ไปพูดท่าได้สายติชูก็เลยเว้ยเราดีเนี่ยมาคลีนตึนลงตัดไปแล้วพอแยกไปขึ้นมาแล้วตู้ก็แล้วเราโกท้นเนี่ยมาเราอีเมลเนี่ยไปพูดท่าแล้วโกท้นเนี่ยสาวโกยันเนี่ยพัดแยกไปบ้างครับ
ดองซันสุจิเนี่ยเมงงงก็หน้าท้องนี่มั้ยส่วนยังอปอยังอาภิญก้าวมาเลยปิดูเมียก็ดีโลอซอยาเนี่ยลุษาหมู่ฤเนี่ยปัดตัดไปแล้วยังก็ชะปะแก่ได้ไม่ชื่อเก็บบ่าวအခုလိုပြည်သူများကိုတလေးတစားနဲ့မိန်ကုန်းပြောတဲ့အတွက်လေးစားမိပါတယ်။ဒါပေမဲ့ပြောသွားတဲ့မိန်ကုန်းရဲ့အနှစ်သာရပိုင်းကိုကြည့်ရင်သိပြီးတော့စိတ်ကျဉ်တတ်မှုမရှိတာတော့အမှန်ပါ။အစိုးရရဲ့ရှေ့ဆက်မဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးမတေချာတဲ့ဝေဝါးတဲ့ကိစ္စတွေပြီးသွားပါတယ်။တိကျပြတ်သားတဲ့လုပ်ငန်းတွေနဲ့နိုင်ငံကိုဘယ်လိုရှေ့ဆက်မလဲဆိုတာခြားပြနိုင်ပိုကောင်းမယ်လို့ထင်ပါတယ်။နောက်တစ်ချက်ပြောသွားတာကပြည်သူတွေနဲ့အတူရှစ်ခီးကိုရှောက်လန်းနေတယ်ဆိုတဲ့ဆောင်းပုံလေးတစ်ခုထပ်ပြီးပြောပါတယ်။ဒါဟာလွန်ကောင်းပါတယ်။အမေလက်ရှိနေသားရအစိုးရနဲ့ပြည်သူအာဏာပြိုင်တဲ့အခါမှာမြည်သူများရဲ့သဘောကိုအလင်းမထားဘူးဆိုတာဗိုလ်ချုပ်အောင်စန္ဒရာနာမည်ပေးခဲ့တဲ့ကစိတ်မကောင်းစွာကြုံတွေ့ခဲ့ရပြီးဖြစ်ပါတယ်။နောက်နောက်ဒီလိုဆက်ဖြစ်နေမယ်ဆိုရင်ပြည်သူများနဲ့တသားလည်းမဖြစ်နိုင်ပါဘူး။တမတော်ကအခုလက်ရှိအနေထားရအစိုးရအဖွဲ့ထဲမှာနေရာတိုင်းမှာ25ရာခိုင်နှုန်းပါနေတော့ဒေါ်ဆန်းစုကြည်အနေနဲ့အစိုးရအဖွဲ့ဝင်များအချင်းချင်းကိုအရင်တသားလည်းဖြစ်အောင်လုပ်ဖို့လိုအပ်ပါတယ်။ရွေးကောက်ခံအစိုးရအဖွဲ့ကပြည်သူတွေနဲ့အတူရှေ့ခီးကိုရှောက်လန်းရစီစဉ်နေတဲ့အချိန်မှာအလိုလျောက်ဖြစ်လာတဲ့25ရာခိုင်နှုန်းကကန့်လန့်ကန့်လန့်နဲ့ဆိုဘလို့မှခီးမရောက်နိုင်ပါဘူး။နောက်တစ်ချက်ကတမတော်ကိုလည်းဒေါက်ဆတ်စုကြည်ထိန်းနိုင်မှရပါမယ်။ဒါမှမဟုတ်ရင်တော့အစိုးရလှုပ်ချင်တာလှုပ်တမတော်ကလှုပ်ချင်တာလှုပ်ဆိုရင်လည်းအိပ်ပေါက်နဲ့ဖားကောက်လို့ပြင်နေပါလိမ့်မယ်။အချုပ်အားဖြင့်ပြောချင်တာကပြည်သူတွေအနေနဲ့အစိုးရနဲ့အတူရှောက်လန်းဖို့ဆိုရင်မခက်ပါဘူး။ဒေါ်အောင်ဆန်းစုကြည်ဘာပြောပြောပြည်သူတွေအနေနဲ့ဒေါ်အောင်ဆန်းစုကြည်နဲ့ရှောက်လန်းဖို့အသင့်ဖြစ်နေတာကြားလာပါပြီ။ဒေါ်အောင်ဆန်းစုကြည်အနေနဲ့ပြည်သူတွေကိုရှေ့ဆောင်လမ်းပြမှုပေးတဲ့နေရာမှာတိကျပြတ်သားတဲ့လမ်းညွှန်မှုတွေ၊ဝါရားတွေတိတိကျကျရှိဖို့ပဲလိုတာပါ။နှင်ဟောင်းလိုဝေဝေဝါဝမူဝါရားတွေနဲ့ဆက်ပြီးတော့မရှောက်လန်းစေချင်တာတော့အမှန်ပါ
။ဟုတ်ကဲ့ဒါတော့ကျွန်တော်တို့ကိုဖို့ထုတ်မြင့်ဆိုပြီးတော့အီးမေးလ်နဲ့ပေးပို့ထားတဲ့စာအကူရနဲ့ဖတ်ပြပေးရခဲ့တာပါ။ဆိုတော့ဒီအခုလက်တလုံးမှာဒီငင်းငယ်ဒီဒေါ်ဆန်းစုကြည်မင်းကုန်းနဲ့မှပြောသွားတာနောက်တစ်ချက်ရှိပါတယ်။သူဒါတော့ဒီငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်ပါတယ်။ဒါတော့အခုသူကိုယ်တိုင်ဦးဆောင်ပြီး27ပင်းလုံးညီလာခံကျင်းပပြီးတော့လည်းဦးဆောင်လုပ်နေတဲ့ကိစ္စပါ။ဆိုတော့ဒီငင်းငယ်လုပ်ငန်းစဉ်ကတိမ်မွေးရှုပ်ထွေးပြီးရှုပ်ထွေးတယ်ဒီလိုပဲအခုသူကျိုးပန်းနေပြီမဲ့လည်းအတက်ကြရရှိတယ်ဆိုတော့လည်းအတိအမှတ်ပြုပြောသွားပါတယ်။ဒါပေမဲ့ဟိုမျောလင်းချက်တွေလည်းတိုးလာနေရဲ့ဟိုလက်တွေ့ဖြစ်လာအောင်လဲကြိုးစားအောင်မယ်ဆိုပြီးပြောပါတယ်ဆိုတော့ဒီမျောလင်းချက်နဲ့တထထဲကြောက်ဆိုရင်အစိုးရအနေနဲ့ရှစ်ဆက်ဘာတွေလုပ်ဖို့လိုမလဲဥယျာထွန်းရဲ့သဘောထားဆွေးနွေးပြပါဦးခင်ဗျအ
ဲမျောလင်းတလို့ဖြစ်လာဖို့ဆိုလို့ရှင်တော့ဟိုကျွန်တော်တို့ဟိုပေါ့နော်ဒီငင်းငံရေးဖြစ်စဉ်မှာအဓိကအရေးကြီးတဲ့အင်အားစုကြီးနှစ်ယောက်ဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တပ်မတော်ရဲ့ဂျားမှာဒီဟိုဒီအဲ့မှာအခုအခုနိုင်ငံရေးဆွေးနွေးပွဲသွားဖို့နိုင်ငံချင်းနိုင်ဆွေးနွေးပွဲသွားဖို့ NCA လက်မှတ်ထိုးဖို့ကိစ္စကိုပဲအဲဒီအငင်းကုန်ဖြစ်ပြီးတော့အဲ့မှာတင်တက်နေတယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဒေါ်လန်းစုကြည်မူလားကျွန်တော်တို့ပြောထားတဲ့သဘောထားကတော့အားလုံးပါဝင်နိုင်ရေးပေါ့နော်နက်နက်ကန်တိုက်နေတဲ့ပါဝင်တဲ့ပါဝင်တိုက်တဲ့အဖွဲ့တွေအားလုံးပါဝင်နိုင်ရေးဆိုတဲ့ဥစ္စာကိုသူတက်မတော်ကိုနားချပြီးတော့ဒီလက်ခံအောင်မပြောဆိုနိုင်ဘူးလို့သုံးသပ်ရပါတယ်။ဒါကြောင့်အခုကတော့ဒီအရေးကြီးတဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့ DNA AA နဲ့ DNL စတဲ့ MM ဒီကိုကန့်ပေါ့နော်။အဲ့ဒီအဖွဲ့တွေကမပါဘဲကျန်းနေတဲ့အတွက်ကြောင့်မလို့ဒီရောအရှိမတက်နိုင်ဘူးဖြစ်နေတယ်။အဲ့တော့ဒါကိုကျွန်တော်တို့ကရှေ့တက်နိုင်အောင်လို့ဆိုလို့ရှိရင်တော့တက်မတော်ကိုဟိုကျွန်တော်တို့နားဝင်အောင်ပြောနိုင်ဖို့ဒီကြည့်ပါလေเนาะဒီကိစ္စဟာ NCA လက်မှတ်ထိုးတယ်ဆိုတာကလည်းအမှန်တကယ်ကတော့ဒါအဆုံးဖြတ်ကိစ္စလည်းမဟုတ်ဘူးဆိုတာကိုလည်းတစ်ခါကတိုင်းသာလက်နက်ကိုင်အဖွဲ့တွေကိုသိအောင်သတင်းစကားပေးဖို့လိုပါတယ်ဒါကကျွန်တော်တို့ရှေ့ဆက်ပြီးတော့ကျွန်တော်နိုင်ငံရေးရအရေးကြီးတဲ့ကိစ္စကိုဆွေးနွေးဖို့အတွက်ဒီဟွာလေးတစ်ခုပါပဲအမှန်ကတော့ခုံလေးတစ်ခုပါပဲအဲ့တော့ဒါအပေါ်မှာကိုပဲအခုကသဘောတူညီချက်မရနိုင်တဲ့အတွက်ကြောင့်ရှေ့ဆက်မတက်နိုင်တာကတော့တော်တော်ကိုဝင်နေဖို့ခောင်းတဲ့ကိစ္စပါ
ဟုတ်ကဲ့ပါခင်ဗျာနောက်တစ်ခုကဒီဒေါ်ဆန်းစုကြည်ဒီမိန်ကုန်းထဲမှာပြောသွားတာတစ်ချက်ရှိပါတယ်သူကတော့ပြည်သူအနေနဲ့အစိုးရကိုကြောက်စရာမလိုတော့ဘူးဆိုတာကိုတိုးတက်မှုတစ်ခုဖြစ်နေပြောပါတယ်ဆိုတော့အစိုးရကိုဒီချာချာလေးလာပါဝေဖန်တင်တာရှိရင်လည်းဝေဖန်မှာဆိုပြီးတော့လည်းသူကဖိတ်ခေါ်ပါတယ်ဆိုတော့အစိုးရကိုလေးလာစောင့်ကြည့်ဝေဖန်တဲ့နေရာမှာမီဒီယာလည်းအဓိကခန့်ကနာပါပါတယ်ဒီနေရာမှာဒီစောင့်ကြည့်ဝေဖန်တာတွေမှာရောဒီ NLD အစိုးရတက်တန်းတစ်ထင်အတွင်းမှာဘလောက်များလုံခွင့်ကံခွင့်ရခဲ့ပါသလဲကိုမြင့်ကျော်ဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ဒီအဲ့ဒီဆိုရတဲ့တန်းတစ်နှစ်တင်းပါပေါ့နော်ဟိုလူတွေဟိုမီဒီယာသမားတွေရောလူတို့ရဲ့ဟိုစိတ်ထဲမှာရော ကျောင်းရမှုအရင်လိုကျောင်းရမှုမျိုးဖန်ခံမှာတော့ဟုတ်လားရေယူခံမှာတော့အဲ့လိုဟာမျိုးရောပါလာတဲ့ဟာတော့ဟိုကျွန်တော်တို့လည်းခံစားရပါတယ်သို့တော့ဒါပေမဲ့လည်းပြောဆိုတဲ့မီဒီယာတို့ဟုတ်လားတက်ဆိုင်တဲ့နယ်ပယ်ကသူ့နားလေတက်ကြွတဲ့လူဒီ NLD ပါတီရဲ့ပြင်ပပေါ့နော်အဲ့လိုပြောဆိုထောက်ပြမှုတွေကိုတော့နားထောင်မှုနဲ့တုံ့ပြန်မှုအားနည်းလာတော့တွေ့ရတယ်ပေါ့နော်ဥပမာဥပဒေပြင်ဆင်ရေးအပိုင်းဆိုရင်ဟိုတော့သန်းစုကြည်မိကွန်းနဲ့မှလည်းပါပါတယ်ဟိုပြိမိတ်တဲ့ဥပဒေတွေပြင်ဆင်တဲ့ဟာတွေပြင်ဆင်နိုင်ခဲ့တယ်လို့ပြောတယ်ဒါပေမဲ့လည်းလက်တလို့ဒီ66ကတည်းလို့ကိစ္စမျိုးကြည့်ရင်ဒီအများကဝေဖန်နေတဲ့ဒီအသံတွေကိုဟိုစီလျောစွာဟိုတုံ့ပြန်တဲ့ဟာမျိုးမရှိဘူးတနည်းအားဖြင့်ဟိုတူတူပြောရင်တော့နားမထောင်ဘူးဆိုတဲ့သဘောမျိုးတွေတွေ့ရတာပေါ့နော်အဲ့ဒါလည်းဟိုလိုအပ်တဲ့အပိုင်းတစ်ခုလို့ထင်ပါတယ်မီဒီယာသမားတွေလွတ်လပ်ခွင့်အပိုင်းမှာတော့ရေးချင်တာရေးလို့ရတယ်သို့တော့ဟိုဖြေကြားမှုအပိုင်းတွေမှာအားနေနေသေးတယ်အရင်အစိုးရလက်ထက်တွေလိုပဲတက်ဆိုင်ရာအစိုးရအခွင့်အရေးအာဏာပိုင်းတွေကဖြေကြားမှုအပိုင်းမှာတော့အားနေနေသေးပဲဆိုတဲ့ဟာမျိုးတွေတွေ့နေရသေးပါမယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုဟိုချိန်3မိနစ်လောက်တော့ကျန်ပါသေးတယ်ဆိုတော့ဥယျာထုံးကိုလည်းအစီအစဉ်ဆုံးမသက်ခင်မှာတခုမေးချင်ပါတယ်ဆိုတော့ဒီ NLD မဟုတ်တဲ့တခြားနိုင်ငံရေးအင်အားစုတွေပဲဖြစ်ဖြစ်တခြားတက်ကြွလို့ရှားစုတွေပဲဖြစ်ဒီလိုအင်အားစုတွေရဲ့အတန်ရောဟိုအစိုးရအနေနဲ့ဘယ်လောက်နားထောင်နိုင်လို့ယူဆလဲဥယျာထုံ
းအဲဒီအများစုကတော့ဟိုပါပေါ့နော်ကျွန်တော်တို့ဟိုလေ့လာအကျက်ခတ်ကြည့်ရတဲ့လောက်ကတော့ NLD အစိုးရကအပြင်ကအတန်တွေတိတ်နားမထောင်ပါဘူးသူတစ်ပြင်းတော့ဒေါန်ဆန်းစုကြည်ပေါ့နော်ဒေါန်ဆန်းစုကြည်အနေနဲ့ကတော့ဟိုဒီလိုကိစ္စမှာတော့စိတ်ပြီးတော့လေးလေးစားစားနားထောင်တဲ့အဲဟိုဟာမရှိဘူးဆိုပြီးတော့အဲ့ဒါလိုမျိုးခံစားချက်တွေများပါတယ်ဗျမီဒီယာသမားတွေရောနိုင်ငံရေးသမားတွေရောပေါ့နော
်ဟုတ်ကဲ့ကျေးဇူးပါပင်နိုင်ဆွေးနွေးပေးခဲ့တဲ့ဦးရထွန်းဦးမြင့်ကျော်ကိုရိုင်းပါဝင်ဆွေးနွေးတဲ့သူတွေစာရေးရေးသားပြုစုပေးကြတဲ့သူတွေနဲ့နားဆင်တဲ့သောတာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်နော်Thank you.